လက်တလောဖြစ်ပွားနေတဲ့ကချင်ဒေသစစ်ပွဲကြောင့် KIO ဌာနချုပ်နာကငခုရှိပြီးသားစစ်ဘေးရှောင် IDP စခန်းကထောင်ချီတဲ့ဒုက္ခသည်တွေဟာနောက်ထပ်နေရာတစ်တခုစီကိုထွက်ပြေးတန်းရှောင်နေရပြီးအရေးပေါ်အကူအညီလိုအပ်နေတယ်လို့ကချင်လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ကချင်ပြည်နယ်က IDP စခန်းတွေကိုပြည်တွင်းနဲ့နိုင်ငံတကာအလူရှင်တွေကအကူအညီပေးခြင်းပေမဲ့အစိုးရကခွင့်မပြုသေးတာကြောင့်ဒုက္ခသည်တွေအခက်ကြုံနေရတယ်လို့ဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြမှာပါရှင
်ပြီးခဲ့တဲ့ဒီဇင်ဘာလတည်းတကြော့ပြန်ပြင်းထန်လာတဲ့ကချင်ဒေသစစ်ပွဲတွေကြောင့်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့လိုင်စာဌာနချုပ်နာကဇိုင်းအောင်နဲ့မွန်ကာဇွတ် IDP ဒုက္ခသည်စခန်းတစ်ဝိုက်ကိုအစိုးရတပ်ရဲ့လက်နက်ကြီးကြီးတွေကျခဲ့တာကြောင့်အဲ့ဒီစခန်းမှာခိုးလုံနေကြတဲ့ထောင်ချီတဲ့ဒုက္ခသည်တွေဟာနောက်ထပ်10မိုင်လောက်ဝေးတဲ့ခေါင်ရှောင်ဒေသဘက်ကိုဇန်နဝါရီလ10ရက်နေ့ကထွက်ပြေးခဲ့ကြရပြီးလောလောဆယ်ယာယီရွက်ဖြင့်တဲတွေနဲ့နေနေကြရတယ်လို့ကချင်ငင်းငင်းအကွန်ရဲ့တာဝန်ခံဒေါ်ခွန်ညာကပြောပါတယ်ဒ
ီဇိုင်းအောင်ဆိုတဲ့ဒုက္ခသည်စခန်းနာမှာဒီတမ္ပတော်ကပြစ်လိုက်တဲ့မော်တာရီကဒီမီတာ900အတွင်းမှာကြားတဲ့အခါကျတော့သူတို့တွေအကုန်လုံးထပ်ပြီးသွားကြတာပါရှင်။အဲ2600ကျော်ရှိပါတယ်။အဲ့ဒါကတော့လိုင်စာနဲ့တော်တော်နီးပါတယ်။အခုလောလောဆယ်ခေါဆောင်ဆိုတဲ့နားမှာလမ်းပေးမှာပဲသူတို့ဒီလိုရိုးရိုးတဲတွေနဲ့ပဲအမိုးကမရှိတော်တော်လေးဒုက္ခရောက်ခဲ့ကြပါတယ်ရှင်။တိုက်ပွဲတွေကဆက်ရှိနေတုန်းဖြစ်ပါတယ်။ရန်ဟီလီမီချင်းနာကိုမရောက်ခင်တည့်ရက်ကြီးတိုက်ပွဲဖြစ်ပါတယ်။
စီပေးဆောင်ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အရေးပေါ်အကူအညီတွေထဲမှာအထူးသဖြင့်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ဒေါက်ခွန်ကြာကပြောပါရယ
်အခုလောလောဆယ်အစ်စ်နေရာမှာဇိုင်းအောင်ကဲမကပစ္စည်းတွေဘာမှမယူဘဲနဲ့ညချင်းချင်းထပြေးသွားတာဖြစ်တဲ့အတွက်ကြောင့်မို့လို့တာပေါ်လင်တဲတွေနဲ့ပဲနေရတာပဲဖြစ်တည်တယ်မြေကြီးပေါ်မှာပဲအိတ်နေရတာဖြစ်ပါတယ်အဲ့တော့လောလောဆယ်ကချင်မှာအဲ့နေရာမှာတော့အရန်အေးပါတယ်အေးတဲ့အပြင်ကိုဟိုတစ်ပတ်ကကျတော့တခါတည်းမိုးရွာပြီးမိုးကြီးပါကျွေးတဲ့အတွက်ကြောင့်မို့လို့ခုလောလောဆယ်ကဆေးဝါးတွေကအလုံးအလောက်မရှိဘူးရှင်။ဒီဖြားနာတာတွေရောအကုန်လုံးနာစီချောင်းဆိုးကအစားပါ။တော်တော်ဒုက္ခရောက်တာပေါ့။ဒီ3ဒီဂရီနောက်၄ပါးဖြစ်နေတဲ့အထက်မှာမိုးပြန်ရွာတဲ့အခါကျတော့ဒီကလေးတိတ်လေးတွေပေါ့ပြီးလို့ရှင်တော့ဒီအသက်ကြီးရွယ်အိုတွေသူတို့အတွက်ကပိုပြီးစိုးရိမ်ရတာပါရှင်
။ IDB ဒုက္ခသည်စခန်းတွေကိုနိုင်ငံတကာအဖွဲ့တွေကအရင်တုန်းကအကူအညီပေးခဲ့ပေမဲ့လုံးညုံရေးအကြောင်းပြချက်နဲ့နောက်ပိုင်းမှာအကူအညီပေးရေးလမ်းကြောင်းကိုတားမြစ်ထားတာကြောင့်ဒါကိုအစိုးရကပြန်ဖွင့်ပေးဖို့လိုတယ်လို့ဒေါက်ခွင်ကြာကပြောပါတယ်
။လောလောဆယ်မြန်မာနိုင်ငံအစိုးရအနေနဲ့ဒီဒုက္ခသည်စခန်းတွေကိုဒီထောက်ပံ့ရေးပေးဖို့အတွက်အစိုးရကရောပြီးလို့ရှိရင်တော့တခြားအလူရှင်တွေကိုပါဖွင့်ပြုပြီးတော့မှတောင်းဆိုပေးဖို့အတွက်အင်တာမလိုအပ်နေတာဖြစ်ပါတယ်။လောလောဆယ်ကြေတနာကကိုလည်းမပေးဘူး၊သူများသွားပေးမယ့်ဟာကိုလည်းတားဆီးနေတယ်လို့ပုံစံမျိုးဖြစ်နေတဲ့အခါကျတော့ဒုက္ခတွေအတွက်နှစ်ထပ်ကောင်းကြေတနာဖြစ်ပါတယ်။အကြီးကတာဝန်ရှိလို့ဟာကျမတို့မြန်မာနိုင်ငံအစိုးရဖြစ်ပါတယ်ရှင
်မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ကလည်းလောလောဆယ်မြန်မာနိုင်ငံကိုရောက်နေတာကြောင့်ကချင်စစ်ပေးဆောင်ဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးလမ်းကြောင်းဖွင့်ပေးဖို့အတွက်ကုလသမဂ္ဂကမြန်မာအစိုးရကိုတိုင်တွန်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကနေဒါနိုင်ငံသားကချင်လူမျိုးများအဖွဲ့ရဲ့အတွင်းမှူးဂျွန်လာဆန်းကပြောပါတယ
်ကချင်စစ်ပေးဒုက္ခသည်တွေပေါ့နော်ဒုက္ခသည်တွေစာရေးခပ်ချက်တော့မှုဒီအဲလောက်ခွင့်ရချိုးခေါမှုတွေကိုပေါ့နော်ဒီလက်ရှိအစိုးရအနေနဲ့အများဆုံးဟိုထေရှင်းတင်တယ်လို့မြင်ပါတယ်ကုလသမဂ္ဂအနေနဲ့လည်းလက်ရှိအနာရအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့အများဆုံးထေရှင်းတင်တယ်လို့မြင်ပါတယ
်ကချင်စီပေးဆောင် IDB ဒုက္ခသည်စခန်း၉ခုရှိပြီးတရုတ်မြန်မာနယ်စပ်နာကလူ2000နီးပါးရှိတဲ့ပိုက်ခွန်ဒုက္ခသည်စခန်းဟာအကြီးဆုံးဖြစ်ပါတယ်ကျန်တဲ့စခန်းတွေကတော့တရုတ်နယ်စပ်နာကလောင်မင်းချင်ဘန်ဝါမုံကိုမူဆယ်ကုတ်ခိုင်နမ်တူဒီဘောကြောင်မဲနောင်ချိုစတဲ့စခန်းတွေဖြစ်တယ်လို့ကချင်လူမှုကေဇယ်ရေးအဖွဲ့တွေကပြည့်စုံထားတဲ့စည်းရုံးမှာဖော်ပြထားပါတယ်ခင်ဗျာ